ဆိုလို့ရှိရင်ဒီတော်လုံးမင်းစီမီကိုဆောင်ရွက်သွားဖို့အတွက်ဒီကုသားကြီးကော်မတီကိုဖဲရတာပါ။နောက်တစ်ခုကကျတော့တော်ဖဲစီကျန်တဲ့မစတင်နိုင်ငံမှာနိုင်ငံကတော်တော်မကောက်ချင်တော့ဒီနိုင်ငံကတော့တောင်းပန်နေနေလို့ဒီအိပ်ပါလို့နိုင်ငံကတော့နောက်ဖဲစီရဲ့အနေနဲ့ဒီကော်မတီကိုထိတ်ဆက်ဆောင်ရွက်လို့ကြောက်အောင်လို့မလို့ကျွန်တော်တို့ဒီကော်မတီကိုအဲလို့တော့ပုံစံ189ရောက်ပါဝင်ပြီးတော့ကျွန်တော်ဖဲစီခါတာပါဗျ။
ဟုတ်ကဲ့ဒီကော်မတီအနေနဲ့ရောရှေ့ဆက်ပြီးတော့ဘာတွေဆက်လုပ်သွားဖို့ရှိပါလဲ
အဓိကတော့ကျွန်တော်တို့ဒီနေ့ထုတ်ပေးတဲ့ဒီညာချက်ရှိပါတယ်ဒီဒီညာချက်ထဲမှာကျွန်တော်တို့ရဲ့လုပ်ငန်းစဉ်တွေကိုလည်းထည့်ပြီးတော့ဒီညာထားတာရှိပါတယ်ဟိုကျွန်တော်ကတမကနေဒီနိုင်ငံကပါလီမန်ဖွဲ့စည်းပြီးအပေါ်မှာကျွန်တော်တို့တိကျကျွန်တော်တို့ဒီကော်မတီကိုပြည်ဝင်ဆက်တယ်ဖို့တယ်ပြည်ဝင်စာပို့ပြီးဆောင်ရွက်သွားမှာဖြစ်ပါတယ်နောက်တစ်ခုကကျွန်တော်တို့ဒီကင်မီရော2021အနေနဲ့လို့တော့ပုံစံတွေထုတ်ခဲ့တဲ့ထုတ်ပြန်ချက်တွေကိုအကောင့်ထဲပေါ်ဖို့အတွက်ဒီကော်မတီကိုဖွဲ့စည်းထားလာပါဗျာ
ဟုတ်ကဲ့တမရော့ကအခုလိုအရေးပေါ်အခြေအနေချိန်ညာပြီးတော့အာနာသိမ်းယူလိုက်တဲ့ပုံမှာရောဒီပြည်တော်စုလွတ်တော်ကိုစားပြုကော်မတီအနေနဲ့ဗာများပြောလိုပါလဲ
အဓိကတော့ဗျာကျွန်တော်တို့ကဒီတမနာကိုနဲ့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ကိုသူတို့အခုလိုမျိုးဟိုပြည်တော်ဥပဒေနဲ့ဆန့်ကျင်ပြီးခန်းစည်းတာကဒါပြည်တော်ဥပဒေနဲ့လုံးဝမလို့ကျွန်တော်တို့ကပြည်တော်ဥပဒေကတော့ဒီလေလုပ်ငန်းတွေမဟုတ်တဲ့အတွက်ကြောင့်ကိုတပတ်တိကျွန်တော်တို့အားအရကိုဆန့်ကျင်နေ။နောက်ပြီးတော့လက်ရှိအခြေအနေဒီသမားကြီးဦးမြင့်ဦးဆောင်တဲ့အစိုးရအဖွဲ့သားနေနဲ့ပြည်ဝင်အစိုးရဖြစ်တယ်ဆိုတာကိုလည်းကဘာဝင်ဖြစ်နေတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းဒီကော်မတီကဦးဆောင်ပြီးတော့ကျွန်တော်တို့တမနာကိုကျွန်တော်တို့စာပို့သွားဖို့ရှိနေရှိပါတယ်ကြာ။27ဒီကိစ္စကတော့27ကိုဒီဆရာတော်ဒိန်းဆိုရအနေနဲ့အနေဆုံးကောင်တွေပေါ်ပြီးပို့လို့ရတယ်။လုံးဝအကောင်တွေပေါ်ဆောင်ပြည့်မှုမရှိဘူးဆိုလို့ရှိရင်ကျွန်တော်တို့ဒီကော်မတီကနေဦးဆောင်ပြီးတော့တော့တော့ correct အဖြစ်နေချီသူကဖွဲ့ဒီအဖြစ်နေချီကျွန်တော်ဆောင်ရွက်သွားလို့ရှိမှန်းပြီးတော့ဆောင်ရွက်ထားတာဖြစ်ပါတယ်ဒီကော်မတီကတော့
ဟုတ်ကဲ့အခုပြည်သူတွေကတော့အတော်လေးကိုဒီ civil disobedience movement ပေါ့ဒီလှုပ်ရှားမှုကိုလှုပ်လာတာတွေ့ရပါတယ်အဲ့ဒီအပေါ်မှာရောဗာများပြောလို့ပါလဲ
ဟုတ်ကဲ့အခုလူလူလှုပ်ရှားနေတဲ့ဒီ civil disobedience ဟိုကျွန်တော်ပုဂ္ဂိုလ်တယောက်အနေနဲ့ပြောရမယ်ဆိုရင်အလုံးစရာကောင်းပါတယ်ဟိုစစ်အာဏာရှင်အစိုးရမှမဟုတ်ဘူးဒီစစ်အာဏာရှင်ပုတ်ချုပ်မှုအောက်မှာနေထိုင်တဲ့လူတွေမဟုတ်ဘူးဆိုတော့လူကိုယ်တိုင်ကလည်းအမူတတိရှိရှိနဲ့ဒီဝန်ထမ်းတွေရောစစ်မြောက်အဖွဲ့စည်းတွေအားလုံးကအခုလိုပေါ်ထုတ်နေတဲ့အပေါ်မှာကျွန်တော်တို့တူတန်းဒေသတမိုးထားပါတယ်1988ဆက်တောင်ပို့ပြီးတော့ဟိုပြည်သားရင်းညင်လာတဲ့အတိညာပုံညင်လာတဲ့လူအတိုင်းဝိုင်းတစ်ခုကလုံးဝဒီစစ်အုပ်ချုပ်မှုအောက်မှာမနေသင့်တော့ဘူးဆိုတော့ကြားလိုက်တဲ့ကျွန်တော်တို့ဒီအခုဖွဲ့စည်းလိုက်တဲ့သုတ္တပုဇာပြုကော်မတီကလည်းပဲဒီဒီ CD ကိုကျွန်တော်တို့ညာကြီးဟိုတော့ကြတဲ့အောင်ကျွန်တော်တို့လေးစားတမိုးထားတယ်လို့ကျွန်တော်တို့ပြောချင်ပါတယ်ဗျာ
နောက်တစ်ခုကအခုလူတွေကလမ်းပေါ်ထွက်လာကြတယ်တချို့တွေထွက်လာကြတယ်ပေါ့တချို့တွေလည်း civil disobedience နဲ့အိမ်ထဲမှာတံပုံးတီးတာတို့ပေါ့အကုန်လှုပ်လာကြတယ်ဒီလိုအချိန်မှာဒီ NLD ဘက်ကဒီလွတ်တော်ကိုယ်စားပြုကော်မတီဖွဲ့လိုက်တဲ့ဒီကိုယ်စားပြုကော်မတီဖွဲ့လိုက်တဲ့ဥစ္စာကလုံလောက်မှုရှိတယ်လို့ရောမြင်လား
ကျွန်တော်တို့လုံလောက်နေရှိပါတယ်ဒါကြောင့်လည်းဆိုလို့ရှိရင်ဒီလွတ်တော်ဘက်ကနေပြီးတော့ကျွန်တော်တို့လုံးဆရာရှိတဲ့ဟာတွေကိုတိတိကျကျနဲ့တကယ်ကိုဖွဲ့လုံးဆောင်မှုအတွက်ဒီကော်မတီကိုဖွဲ့တာပါဒါကြောင့်မလို့ကျွန်တော်တို့ကလောကမဲ့နည်းလမ်းတွေကိုလည်းအချိန်မှတချို့ကလည်းချိန်ဆက်ဆောင်ရထားပြီးဒါတချို့ရှိခဲ့ပြီးဖြစ်ပါလိမ့်က
ဒီ NLD အနေနဲ့ရောအခုကိစ္စမှာဘယ်လိုမျိုးဆက်လုပ်သွားဖို့ရှိပါလဲနိုင်ငံရေးကဘယ်လိုဥဆောင်မှုပေးသွားဖို့ရှိပါလဲ
ကျွန်တော်တို့အခုဒီနေ့ဖွဲ့စည်းလိုက်တဲ့ကော်မတီကဟိုသုတ္တပုဇလေတွေရဲ့ဒီသဘောတူညီမှုနဲ့ဖွဲ့စည်းလိုက်တာဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ကကျွန်တော်တို့လုပ်ငန်းတစ်ခုလုပ်တဲ့အခါမှာကျွန်တော်တို့ရှေ့မှာတောင်းဆိုခဲ့တဲ့တောင်းဆိုချက်တွေရှိပါတယ်။ဒီတောင်းဆိုချက်တွေကိုဆက်ပြီးအကောင့်ထဲပို့ဖို့အတွက်ကျန်တဲ့ရရှိတဲ့နေလမ်းပေါင်းစုံနဲ့ဒီတတမန်နေလမ်းရတော့၎င်းတခြားသုတ္တခေါ်ယူလုပ်ငန်းစဉ်တွေရတော့၎င်းတို့ရဲ့ကျွန်တော်တို့အစိုးရဖွဲ့တဲ့ဒီဖွဲ့စည်းပြီးတော့ဆောင်ရွက်သွားဖို့ရှိနေပါလိမ့်ကြ။
ဟုတ်ကဲ့အခုနောက်တစ်ခုကအခုတချို့လူတွေလည်းလမ်းပေါ်ကိုထွက်ပြီးတော့ဆန္ဒပြတာတွေရှိလာပါတယ်။ကျောင်းတွေမှာကျောင်းသားတွေဆန္ဒပြတာတွေပါရှိလာတယ်။ဒါပေမဲ့တစ်ဖက်မှာလည်းဒီလမ်းပေါ်မထွက်ကြဘူးဆိုပြီးတော့ပြောနေတဲ့ဟာမျိုးတွေလည်းရှိနေတယ်။ဆိုတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ရောလွတ်တော်ကိုစားပြုကော်မတီအနေနဲ့ဗာများပြောချင်ပါလဲ။
ကျွန်တော်တို့ကဒီ disobedience လို့ရှာမှုတွေကဒီကဘာမှာအများကြီးဖြစ်ခဲ့ပြီးပါပြီ။ရည်ကြီးတာကပြည်သူလူထုရဲ့ဆန္ဒပေါ်ထုတ်တဲ့လုပ်ငန်းစဉ်တွေက ရှမ်းဆန်နီးနဲ့သူများကိုထိခိုက်မှုမရှိဘူးဆိုလို့ရှိရင်ဘလို့ဖော်ထုတ်မှုမျိုးမဆိုစက်တနာမရှိပါဘူးသို့တော့ကျွန်တော်တို့လူထုကဝက်တဲ့လုပ်ငန်းတွေမှာတိကျကျွန်တော်တို့လူထုအချင်းချင်းတယောက်ကိုတယောက်ထိခိုက်မှုမရှိစေရဘူးဆိုတာလေးကိုပဲအကြမ်းဖက်မှုမဖြစ်စေရဘူးဒါဆိုလို့ရှိရင်လူထုရဲ့ဆန္ဒဖော်ထုတ်မှုပုံကံအားလုံးဒီ Civic Opinion ပုံကံနဲ့မှာရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်ကွာ
ဒီလွတ်တော်ကိုစားမှုကော်မတီအနေနဲ့ပြည်သူလူထုကိုတရားဝင်ဗာများပြောလိုပါလေ
ကျွန်တော်တို့ကတော့ဒီကုတီကကျွန်တော်တို့တော်လုံးငန်းစင်ဒီပုံမှန်ပြန်ဖြစ်ဖို့နဲ့ကျွန်တော်တို့2020ရုပ်ောက်ပဲရလက်ကိုအကောင့်ထဲပေါ်ဖို့အတွက်ဒီလိုလူလူနဲ့အတူတူကျွန်တော်တို့တော့ပို့စလဲတွေလုပ်မယ်လုပ်ငန်းတာဝန်တွေကိုမလင်းရှင်းပေးဦးလည်းမတော်ကျွန်တော်တို့အတူတူဆောင်ရွက်နေတယ်လို့ကျွန်တော်ပြောချင်ပါတယ်ဗျာ
ဟုတ်ကဲ့နောက်တစ်ခုကနိုင်ငံတကာအတိုင်းအဝိုင်းပေါ့ကုလသမဂ္ဂရှိမယ်အမေရိကန်ရှိမယ်ဥရောပသမဂ္ဂရှိမယ်နိုင်ငံတကာအတိုင်းအဝိုင်းကိုရောဗာပြောခြင်းလဲ
အဓိကတော့ဒီလိုကျွန်တော်2020ခုနှစ်လိုအခြေအနေမျိုး ID ထုံးစားနေတဲ့ဒီလိုကဘာကြီးမှာအငြင်းတနိုင်ငံကစစ်အာဏာသိမ်းတယ်ဆိုတာမျိုးကကျွန်တော်တို့နိုင်ငံတစ်ခုအတွက်တည်းမဟုတ်ဘူးရေကြီးတဲ့ကဘာလူအတိုင်းအဝိုင်းတစ်ခုအတွက်ပါဒါကလုံးဝလက်ခံနိုင်စရာကြည့်ရတဲ့ဆရာမျိုးမဟုတ်ဘူးဒါကြောင့်မို့လို့ကမ္ဘာမှာရှိနေတဲ့ဒီမိုစီအင်အားစုနိုင်ငံတွေအားလုံးကကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီအာဏာသိမ်းမှုမအောင်လို့ပြည်လို့နေကျွန်တော်2020ရုပ်ောက်ပဲရလက်ပြီးကိုအကောင်ဆုံးအကောင့်ချေဖို့ပြီးနေတူပဲအားလုံးအများဆုံးပူပေါင်းပြီးဆောင်ရွက်ပြည်လဲလို့ကျွန်တော်ချန်ပေးကြပါတယ်ဗျာ
ကိုလွင်ကိုလက်တို့ကဒီလွတ်တော်ကိုစားပြုကော်မတီဖွဲ့တယ်ဒါပေမဲ့1990တုန်းကလည်းဒီလိုမျိုးလွတ်တော်ကိုစားပြုကော်မတီဖွဲ့တယ် CRPP ဖွဲ့တယ်အဲ့တုန်းကလည်းဒီလွတ်တော်ကိုစားပြုကော်မတီကိုအဲတုန်းကဒီနဝတနာအဖအစိုးရကနှိတ်ကုတ်ခဲ့တယ်နှိမ်နှင်းခဲ့တယ်အခုအချိန်မှရောဒီအာဏာပိုင်တွေဘက်ကဖိနှိပ်တာတွေနှိမ်နှင်းတာတွေလုံးလာမယ်ဆိုရင်လွတ်တော်ကိုစားပြုကော်မတီအနေနဲ့ဒါကိုဘယ်လိုပြင်ဆင်ထားလဲ
ဒါနဲ့ပတ်တော့ဟိုကျွန်တော်တို့ကတော့ဖြစ်လာတဲ့ကတ္တနာဒီကိုရင်းဆိုင်ဖို့ကျွန်တော်ဆုံးဖြတ်ထားပြီးမှဒီလွတ်တော်ကိုစားပြုကော်မတီကိုကျွန်တော်တို့ဖွဲ့တာပါတို့တော့လည်းကျွန်တော်တို့မှာအတတ်နိုင်ဆုံးညီနဲ့လုပ်ဖြစ်အောင်လို့ကျွန်တော်တို့စူးစမ်းပါပဲ။ဒါမှမဟုတ်တော့ပဲနဲ့အထူးကဏ္ဍမျိုးမဖြစ်အောင်လို့ကျွန်တော်တို့ပြင်ဆင်ထားတာရှိပါတယ်
။ဟုတ်ကဲ့။ဆိုတော့ဟိုတကယ်လို့ဖြစ်လာခဲ့ရင်လည်းအဆုံးစုံအထိရင်ဆိုင်ထားဖို့ပြင်ဆင်ထားရပေါ့
။ဟုတ်ကဲ့အဆုံးစုံအထိရင်ဆိုင်ဖို့ကျွန်တော်တို့အားလုံးပြင်ဆင်ထားပါတယ်ကြာ
။ဟုတ်ကဲ့